American သမ္မတ Donald Trump နဲ့တွေ့ဆုံစဉ်မှာမြန်မာနိုင်ငံအတွင်းဘာသာရေးနှိမ့်ခွမှုတွေနဲ့ပတ်သက်ပြီးပြောဆိုခဲ့တဲ့အတွက်ကချင်နှစ်ချင်းခရီးယံအဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာကာလမ်ဆမ်ဆမ်ကိုတရားစွဲဖို့တက်မတော်အရာရှိတူကဦးတိုက်လျှောက်ထားခဲ့ပါတယ်။ဒါကိုပြန်ရုပ်သိမ်းလိုက်တဲ့အတွက်ကျင်းနာအရာဖြစ်ကြောင်း American နိုင်ငံရဲ့ဝန်ကြီးဌာနကတုတ်ပြန်တယ်လို့ဒေါက်တာကာလမ်ဆမ်ဆမ်ရေးအနိကဆောင်ကြည့်ခဲ့ကြတဲ့ American Baptist Churches USA ကလည်းအခုဆုံးဖြတ်ချက်အပေါ်ကြိုးစို့လိုက်ပါတယ်။မတ်တင်ဂီတိုက်စူးစီးတင်ပြပေးပါမယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဇူလိုင်လ18ရက်နေ့ကသမ္မတအင်ဗျူရောတွေ့ဆုံပွဲမှာကချင်နှစ်ချင်းခရီးယာအဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆောင်ကမြန်မာနိုင်ငံတွင်ဘာသာရေးနှိမ့်ခွမှုတွေအကြောင်းပြောဆိုခဲ့ပြီးမြန်မာစစ်တပ်ခေါင်းဆောင်တွေအပေါ်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုအတွေ့အထူးကျေးဇူးတင်ကြောင်းပြောခဲ့တာပါဒီပြောဆိုချက်တွေနဲ့ပတ်သက်ပြီးတိတ်ခါရောရဆရာဒေါက်တာကလမ်ဆမ်ဆောင်ကိုတရားစွဲဆိုနိုင်ဖို့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကဒုတိယပိုမှူးကြီးတန်းထိုက်ကမြစ်ကြီးနာတရားရုံးမှာဩဂုတ်လ16ရက်နေ့မှာဦးတိုက်လျှောက်ထားခဲ့ပြီးတဲ့နောက်စက်တင်ဘာလ9ရက်နေ့မှာတော့ပြန်ပြီးတော့ရုပ်သိမ်းသွားပါတယ်။ဒီလိုရုပ်သိမ်းတဲ့အတွက်ကျေနပ်အားရဖြစ်မိတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနက VOA ကိုအီးမေးလ်ကနေအခုလိုတုံ့ပြန်ပါတယ်။အခုဆုံးဖြတ်ချက်အပေါ်မှာကျေနပ်အားရဖြစ်မိကြောင်းကမ္ဘာတလောမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့လွတ်လပ်စွာယုံကြည်ကိုးကွယ်ခွင့်တို့ကိုအမေရိကန်ပြည်ထောင်စုအနေနဲ့အခိုင်အမာထောက်ခံတဲ့အကြောင်းအခုဆုံးဖြတ်ချက်ကြောင့်မြန်မာနိုင်ငံတွင်ငြိမ်းချမ်းရေးနဲ့ဆေးဆက်ညှိနှိုင်းမှုတို့အပေါ်ပိုပြီးအပြုသဘောဆောင်တဲ့အခြေအနေမျိုးဖန်တီးပေးနိုင်ဖို့မျှော်လင့်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနတာဝန်ရှိသူတို့ကတုံ့ပြန်ပါတယ်။ပြည်သူအလုံးရဲ့အခွင့်အရေးတွေကိုအပြည့်အဝလေးစားမှုရှိမဲ့ငြိမ်းချမ်းတဲ့ Federal Democracy ပြည်ထောင်စုတရက်ပေါ်ပေါက်လာရေးမြန်မာပြည်သူအလုံးရဲ့ကြိုးပမ်းမှုတွေကိုအမေရိကန်ပြည်ထောင်စုဘက်ကဆက်လက်ထောက်ခံသွားမယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူကတုံ့ပြန်ပြောဆိုထားပါတယ်။ KBC ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆောင်ကိုတရားစွဲဆိုဖို့ဥတိုက်လျှောက်ထားချက်ကိုပြန်ပြီးတော့ရုပ်သိမ်းလိုက်တဲ့အပေါ်အမေရိကန်နှစ်ချင်းခရစ်ယာန်ကျောင်းတော်ရဲ့အထွေထွေအတွင်းရေးမှူးဒေါက်တာလီစပစ်ဇာကကြိုဆိုလိုက်ပါတယ
် The American Baptist Churches USA has been advocating for the protection of Dr. Samson
American နှစ်ချင်းခရီးယံအကြောင်းတော်အနေနဲ့မြန်မာနိုင်ငံရှိကချင်နှစ်ချင်းခရီးယံအသင်းတော်ဥက္ကဋ္ဌဒေါက်တာဆမ်ဆွန်ဘီယန်ရဲ့ကင်းရှိရေးအတွက်သတင်းပတ်ပေါင်းများစွာလှုပ်ရှားဆောင်ရွက်ခဲ့တာဖြစ်ပါတယ်သူ့ပေါ်တရားစွဲဖို့လျှောက်ထားချက်ကိုမြန်မာစစ်တပ်ကယူသိမ်းသွားတဲ့အတွက်သိက္ခာအားရကျင့်တာဖြစ်မိပါတယ်မြန်မာနိုင်ငံမှာရှိတဲ့ကျွန်တော်တို့ရဲ့နှစ်ချင်းခရီးယံမဟာမိတ်အားလုံးရဲ့လုံခြုံရေးအတွက်လည်းဆက်ပြီးကြိုးပမ်းဆောင်ရွက်သွားမှာဖြစ်ပါတယ်။မြန်မာနိုင်ငံရှိစစ်တပ်အနေနဲ့ကျွန်တော်တို့ရဲ့ရောင်းရင်းညီကိုတွေရဲ့ဘာသာရေးလွတ်လပ်ခွင့်ကိုလေးစားလိုက်နာလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်
။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဦးဆောင်ပြုလုပ်တဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ရေးဆိုင်ရာဒုတိယအကြိမ်နိုင်ငံတကာဝန်ကြီးများအဆင့်အစည်းအဝေးတွေတက်ရောက်ပြီး KBC ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆောင်နဲ့တင်းအုပ်ဆရာလေဂျော်ဂမ်ဆန်တို့မြန်မာနိုင်ငံကိုပြန်ကြတာမှာလုံခြုံရေးအတွက်စိုးရိမ်ကြောင်းအမေရိကန်နှစ်ချင်းခရီးယံကျောင်းတော်ကအမေရိကန်ဒုတိယသမ္မတမိုက်ပင့်စ်အပါအဝင်အမေရိကန်အစိုးရထိပ်တန်းအရာရှိတွေနဲ့ကုလသမဂ္ဂအထွေထွေချုပ်အန်တိုနီယိုဂူတာရက်စ်တို့ထံစာပေးပို့ခဲ့တာပါဒေါက်တာဆမ်ဆောင်တရားစွဲဆိုခံရမယ့်အရေးအပေါ်စိုးရိမ်မကင်ဝန်ဝင်ခဲ့ကြမှုအတွက်လဲကျေးဇူးတင်တဲ့အကြောင်းအမေရိကန်နှစ်ချင်းခရီးယံကျောင်းတော်ရဲ့အထွေထွေအတွင်းရေးမှူးဒေါက်တာစပက်ဇာကပြောပါတယ
် The American Baptist Churches USA through our Burma Refugee Commission has been monitoring the situation literally on a daily basis
အမေရိကန်နှစ်ချင်းခရီးယံကျောင်းတော်အနေနဲ့ဒုက္ခသည်များဆိုင်ရာကော်မရှင်ကတစ်ဆင့်နေ့စဉ်နဲ့အမျှဒီအခြေအနေကိုအနိကဆောင်ကြည့်နေကြတာပါကုလသမဂ္ဂအပြင်အမေရိကန်အစိုးရအရာရှိတွေအနေနဲ့ဒေါက်တာဆမ်ဆောင်နဲ့တခြားကချင်နှစ်ချင်းခရီးယံခေါင်းဆောင်တွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတရက်တအားစိတ်ဝင်စားမှုတွေပြသခဲ့ကြတဲ့အတွက်လည်းသိက္ခာကျေးဇူးတင်ပါတယ်။ကမ္ဘာတစ်ဝန်းလုံးဒီပါနှစ်ချင်းခရီးယံမဟာမိတ်အဖွဲ့အစည်းတွေကလည်းပါဝင်လှူရှားခဲ့တဲ့အခုလိုအခြေအနေကိုကြည်ကျင်းအားဖြင့်လွတ်လပ်မှုနဲ့ဒီမိုကရေစီမှာလူ့အဖွဲ့အစည်းအနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရှိတယ်ဆိုတဲ့အချက်ကိုမြန်မာအစိုးရနဲ့စစ်တပ်ကိုရှင်းလင်းပြသစွာအသိပေးလိုက်ရလဲရောက်ပါတယ်။
ကချင်နှချင်းခရီးယံအဖွဲ့ချုပ်ဥက္ကဋ္ဌကိုစစ်တပ်ဖက်ကတရားစွဲဆိုဖို့လျှောက်ထားချက်ပြန်ပြီးရုပ်သိမ်းလိုက်တဲ့အပေါ်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂွန်ဆန်းကတော့အခုလိုတုံ့ပြန်ပါတယ
်။ဘာသာရေးအသင်းတော်ခေါင်းဆောင်နေရဆရာကြီးတွေဆရာတော်တွေဆိုတာကအမှန်တရားမှပြောရမယ့်တာဝန်ရှိပါတယ်ခင်ဗျ။တကယ်ဖြစ်ဖြစ်နေတဲ့ဟာတွေမမှန်တဲ့ဟာမမှန်ဘူးလို့ပြောတာကဘာမှ ဘသူမှနစ်လာစေလိုပဲပြောဆိုမှုရောမဟုတ်ဘူးဆိုတော့ဒီအပေါ်မှာစစ်တပ်ဘက်ကနေပြီးတော့တရားစွဲတဲ့ဆိုတဲ့ဟာဖြစ်လာခဲ့တာပေါ့နော်အဲ့ဒါငကိုတည်းကမလုပ်တင်တဲ့ဟာ
အမေရိကန်သမ္မတနဲ့တွေ့ဆုံပွဲမှာဒေါက်တာကလမ်ဆန်ဆောင်ကမြန်မာနိုင်ငံတွင်ခရီးရန်နေအပေါ်မြန်မာစစ်တပ်ကရရက်ဆက်ဆက်နှိပ်ကွပ်မှုဘာသာရေးလွတ်လပ်ခွင့်မရှိတဲ့အခြေအနေတွေအပြင်တိုင်းရင်းသားလက်နက်ကင်တွေကမြန်မာအစိုးရကိုတိုက်ခိုက်နေရကြောင်းဒါကြောင့်အမေရိကန်အစိုးရအနေနဲ့တိုင်းရင်းသားလူနည်းစုတွေကိုဦးစားပေးပြီးတိုင်းရင်းသားခေါင်းဆောင်တွေကိုအကူအညီပေးဖို့အရေးကြီးကြောင်းမြန်မာစစ်တပ်ခေါင်းဆောင်၄ဦးနဲ့မိသားစုဝင်တွေအပေါ်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုအတွက်လည်းအထူးကျေးဇူးတင်ကြောင်းစက္ကန့်၄၀ကျော်ကြာပဲပြောဆိုခဲ့တာဖြစ်ပါတယ်